အီရတ်နိုင်ငံမြောက်ပိုင်းမှာအရသားတွေကိုပြစ်ခတ်နေတဲ့အစ္စလာမ်အစွန်းရောက်တွေကိုနောက်ထပ်၄ကြောင်းတိုက်ခိုက်မှု၄ခုလုပ်ခဲ့တယ်လို့အမေရိကန်စစ်တပ်ကပြောပါတယ်ဂျက်တိုက်လေယာဉ်တွေမောင်းသူမဲ့ drone ယာဉ်တွေနဲ့တန်ကြပ်ကားတွေနဲ့အတူဒီ truck ကားတစ်စင်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့အမေရိကန်ဗဟိုကုကရေးဌာနကစနေနေ့မှာပြောခဲ့ပါတယ်စင်ဂျာဒေတာနာမှာလုပ်ခဲ့တဲ့လေကြောင်းတိုက်ခိုက်မှုဟာအောင်မြင်တယ်လို့လည်းဆိုပါရယ်အစ္စလာမ်နိုင်ငံထူထောင်ထားတဲ့စစ်သွေးကြွတွေကအီရတ်နိုင်ငံခတ်ဒေတာမြို့တော်ဒီအစ်ဘယ်မြို့ပေါ်မှာတိုက်ခိုက်ရမှာသုံးနိုင်တဲ့လက်နက်ကိရိယာတွေကိုအမေရိကန်လေကြောင်းတိုက်ခိုက်မှုအတွင်းမှာအောင်မြင်မြင်နဲ့ဖျက်ဆီးနိုင်ခဲ့တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကလည်းစနေနေ့အစောပိုင်းကပြောပါရယ်စင်ဂျာတောင်ပေါ်မှာပုန်းရှောင်နေကြရတဲ့ဒီဘာသာရေးအရာနှိတ်ခွတ်ခံနေရတဲ့လူနည်းစုတွေအတွက်အမေရိကန်တပ်တွေကလူသားချင်းစာနာမှုဆိုင်ရာအထောက်အပံ့တွေကိုဆက်ပြီးတော့ပေးသွားမယ်လို့လည်းသမ္မတဥပမာကအင်ဗျူရောမှာပြောကြားခဲ့ပါတယ်။အဲ့ဒီလူတွေကိုဒီနေရာပြောင်းရွှေ့နိုင်ကြဖို့အတွက်လုံခြုံစိတ်ချရတဲ့နေရာဖန်တီးပေးဖို့အတွက်ကိုလည်းစီစဉ်နေတယ်လို့သမ္မတဥပမာကပြောပါတယ်။ဒီစစ်ပြေးဒုက္ခတွေအတွက်အမေရိကန်နဲ့ပူးပေါင်းကူညီဖို့အတွက်ဗြိတိန်နဲ့ပြင်သစ်ခေါင်းဆောင်တွေကလည်းသမ္မတဥပမာနဲ့သဘောတူခဲ့ကြပါတယ်။အီရတ်ကအရက်သွားတွေလုံခြုံဖို့အတွက်ဆောင်ရွက်နိုင်မဲ့နီလန်းတွေကိုရှာဖွေနိုင်ရေးသမ္မတဥပမာနဲ့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်တို့ဟာစနေနေ့ကသဘောတူခဲ့ကြတယ်လို့အင်ဗျူရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီကဒီဘေးဒုက္ခတွေကြောင့်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတာကိုအကူအညီပေးနိုင်ဖို့အရေးပေါ်နိုင်ငံတကာညှိနှိုင်းဆောင်ရွက်မှုလိုအပ်နေတယ်ဆိုတာကိုလည်းသမ္မတဥပမာကဒီပြင်သစ်သမ္မတဖွန်ဆွာအော်လွန်နဲ့သဘောတူခဲ့ပါတယ်။ဒီ ISIS စစ်သွေးကြွအဖွဲ့ကိုတံပြန်တိုက်ခိုက်နိုင်ရေးအတွက်ရေရှည်မဟာဗျူဟာချမှတ်နိုင်ရေးအထူးတွဲဆောင်ရွက်သွားကြမယ်လို့လည်းပြင်သစ်နဲ့အမေရိကန်ခေါင်းဆောင်နှစ်ယောက်သဘောတူခဲ့ပါတယ်။